ထိုင်းနိုင်ငံကန်ချနာပူရီခရိုင်စံခရပူရီမြို့နယ်တဲကိုတရားမဝင်မြန်မာတွေအစုအဝေးနဲ့ဝင်ရောက်လာမယ်လို့ကြိုတင်သတင်းရထားတဲ့အတွက်ထိုင်းရနာပိုင်းတွေကနောက်လူစစ်စေးရေးဂိတ်မှာစောင့်နေကြတာပါဒီစမလာ၃ရက်နေ့ညပိုင်းမှာပဲအင်စီကားတွေနဲ့ဝင်လာတဲ့မြန်မာ၃၀ပါးတဲ့ကားတစ်စီးနဲ့နောက်ထပ်မြန်မာ၂၀ပါးတဲ့ကားကိုဖမ်းမိခဲ့တာဖြစ်ကြောင်းအလုသမားရေးလှုပ်ရှားသူဦးမိုးကျော်က
ဲ့ခါမှာနောက်ကဒီပတ်စိတ်တိုက်လိုက်တော့တရားမွေမြန်မာအယောက်30အစုတစုဖမ်းမိတယ်။အဲ့မှာအမျိုးသား25ယောက်အမျိုးသမီး5ယောက်ပါတယ်။ဒါတစုပေါ့နော်။နောက်အဲ့ဒီဒီဇမလ3ရက်နေ့ညဘက်ပါပဲ။အခြားရဲ့တစီပေါ်မှာတရားမွေမြန်မာအယောက်20လိုက်ပါလာတယ်။ AC ကတစီကိုထပ်မံဖမ်းမိရဲ့။အဲ့ဒီမှာတော့အမျိုးသား12ယောက်အမျိုးသမီး6ယောက်ပါတယ်။အဲ့ဒါကြောင့်မလို့ဒီဇမလ3ရက်နေ့1ရက်ထဲနဲ့တရားမွေမြန်မာ30စုတစု20စုတစုသူ့ဘောင်းအယောက်50ခုထိုင်းလောက်ကဥလီနဲ့အရေးကြီးတဲ့သံခရပူဒီရေစကန်ကနေပြီးတော့စီစဉ်ဆောင်ရွက်နေ
အခုဆိုရင်3ရက်အတွင်းထိုင်းမြောက်ပိုင်းထိုင်းတောင်ပိုင်းစတဲ့ဒေသဘက်မှာဖမ်းမိတဲ့မြန်မာ200လောက်ရှိပြီး17လအတွင်းမြန်မာ9000လောက်ဖမ်းမိခဲ့တယ်လို့လည်းဆိုပါတယ
်ဒီဟာနဲ့ဆိုရင်တော့200ဝန်းကျင်လောက်ဒီစမှာ1ရက်2ရက်3ရက်200ဝန်းကျင်လောက်17လအတွင်းမှာတရားဝင်နေစားဖြတ်ကျော်ဝင်ရောက်တဲ့မြန်မာ9000လောက်ရှိတယ်
မြန်မာနိုင်ငံမှာအလုတ်ကိုင်းရှားပါမှုဝင်ငွေထွက်ဝင်မများတမှုစစ်မှုထမ်းရမှာကိုကြောက်ရွံ့မှုအိုးအိမ်တွေမီးရှို့ခံရတာတွေစတဲ့အခက်အခဲတွေကြောင့်အိနီနာချင်းထိုင်းနိုင်ငံထဲကိုမြန်မာတွေဟာအဆုအဝေးနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်ရှင်